ကျွန်တော်ဝင်းမင်ပါစနေညဘက် VOA American တိုင်းရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ COVID-19 ကာလနေဆက်တွေပိတ်ထားပေမဲ့မူရစ်ဆေးကိုတော့မတားနိုင်ပဲပိုပြီးထုတ်လာကြတဲ့အပြင်အရှိတောင်အရှာဒေသနေဆက်တွေကိုဖျက်ဆီးတည်ဆောက်နေကြပြီးတော့ဈေးကလည်းကျလာနေပါတယ်။အထူးသဖြင့်တရားမဝင်နေဆက် Transport တွေများတဲ့မြန်မာနိုင်ငံကနေဒီ Methamphetamine ဆေးပြားတွေဖျက်ဆီးတည်ဖို့ပိုလွယ်ကူပြီးအထွက်များလာတာကြောင့်မနစ်ကတည်းကဈေးတဝက်ထိကျလာကတပြားကို $1အောက်ထိဈေးကျသွားပြီလို့စောင့်ကြည့်သူတွေကဆိုနေပါဗျ။ကုလသမဂ္ဂမွေးရစေဝါနဲ့ပြည်မှုဆိုင်ရာယုံ UNODC ကအရှိတောင်အရှာနဲ့ Pacific ဒေသအရာရှိချုပ် Jeremy Douglas ကဒီနှစ် 2020 မှာလဲမဲခေါင်ဒေသအတွင်းမှာအရင်နှစ်အနည်းငယ်ကအတိုင်းထုတ်လုပ်မှုပုံမှန်ဆက်တက်နေတယ်ဒါမှမဟုတ်မနစ်ကတည်းကပိုတိုးလာတယ်လို့ VOA ကိုပြောပါတယ်။အထူးသဖြင့်မြန်မာထိုင်းနဲ့ Laos သုံးနိုင်ငံနယ်စပ်တွေထိစပ်နေတဲ့ဝိလန်ခေါင်ဖြာပြီးဥပဒေမဲ့တဲ့အရင်ကဘင်းဖြူထွက်အချက်ချာဒေသရွှေထရီကန်နယ်မြေမှာအခုတော့နိုင်ငံတကာမူရစ်ခိုင်းတွေကမက်သ်အမ်ဖက်တမင်းဆေးပြားဆက်ယုံတွေကိုအကြီးအကျယ်ထောင်ထားလိုက်ပြီလို့ UNODC ကဆိုပါတယ်။ဒီဆက်ယုံတွေကိုမြန်မာနိုင်ငံရှမ်းပြည်နယ်တွင်တိုင်းဒေသနဲ့ကင်တွေနဲ့အစိုးရပြည်သူစစ်တွေကအကာအကွယ်ပေးထားတာမို့ဒီမူရစ်ဆေးပြားလေးတွေဟာအရှိတောင်အရှာတစ်လွှားအပြင်ဈေးပိုကောင်းတဲ့ဩစတြေးလျနဲ့ဂျပန်အထီးတောင်ရောက်နေပြီးမောက်ခိုမှုပမာဏကလည်း$68.4 billion အထိရှိနေပြီလို့ UNODC ကဆိုပါတယ်။ COVID ကာလအမေဇုန်လို online စီးပွားဖြစ်သူတွေလိုပဲမူရစ်ခိုင်းတွေကလည်းတီထွင်ထုတ်လုပ်ပြီးဖြန့်ချီအားကောင်းလာတာကြောင့်ထိုင်းနဲ့မြန်မာမှာဖန်ဆီးမိတာတွေလည်းများလာတယ်ဈေးကလည်းလိုက်ကျလာတဲ့အထိဖြစ်တယ်လို့ International Crisis Group နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ရဲ့မြန်မာနိုင်ငံတာဝန်ခံ Richard Horsey ကပြောပါတယ်ခင်ဗျ။